မေရိကန်သမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရေဆပ်တေယက်အာဒဝန်ကိုလူမှုဆန္ဒခံယူပွဲအောင်မြင်မှုအတွက်ချီးကျူးဂုဏ်ပြုလိုက်ပါတယ်။တူရကီရဲ့ချက်တော်အုပ်ချုပ်မှုပုံစံစနစ်ကနေသမ္မတကိုအုပ်ချုပ်မှုအာဏာပြည့်ဝရရှိအောင်ဖန်တီးပေးတဲ့ဆန္ဒခံယူပွဲကိုပုခါတိကကတ်ပြီးအနိုင်ရရှိခဲ့တာဖြစ်ပါတယ်။သမ္မတနှစ်ယောက်တယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြတာဖြစ်တယ်လို့အင်ဂျီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဆီးရီးယားမှာမကြခင်ကဓာတုလက်နက်နဲ့တိုက်ခိုက်မှုကိုသမ္မတဘရှာအယ်အာဆတ်တာဝန်ခံရင်းနဲ့အာဆတ်IS အကြမ်းဖက်အဖွဲ့တိုက်ထုတ်ရင်းအကြမ်းဖက်ဝါဒအဆုံးတိုင်ရေးဆရာတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့လိုအပ်တဲ့အကြောင်းတွေပါထည့်သွင်းပြောဆိုခဲ့ကြတယ်လို့အင်ဂျူရောကကြေညာချက်ထုတ်ပြန်ထားတာပါ OSCE လို့ခေါ်တဲ့ဥရောပလူမျိုးရင်းနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကစေလွှတ်လိုက်တဲ့နိုင်ငံတကာရွေးကောက်ပွဲအကဲခတ်အဖွဲ့ကတော့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒုတိယဆန္ဒခံယူပွဲအခင်းအကျင်းဟာတရားမျှတမှုမရှိတဲ့အကြောင်းသမ္မတအာဏာပုံမခံရရေးထောက်ခံတဲ့စီယုံလှုပ်ဇော်ပွဲတွေဟာလည်းအခက်အခဲလုံးဝမရှိရင်မဆိုင်ခဲ့ရတယ်လို့ရွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိတာအပါအဝင်ချင်းချောက်အကြက်ကိုင်းသားတွေနဲ့သတင်းမီဒီယာတွေလက်နက်မမီတာတွေရှိခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာထောက်ပြလိုက်ပါတယ်ရှင်။